မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအခြေအနေလေးတစ်နေ့တစ်ခြားပြန်လာပြီးစီးပွားရေးအလုပ်ကိုင်းတွေမရေမရာဖြစ်လာနေချိန်မှာပဲမြန်မာနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့ဂျပန်နိုင်ငံသားတွေအတွက် ENA လေကြောင်းလိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေတိုကျိုနရီတာလေဆိပ်ကိုပထမဆုံးထင်ဖြစ်နေတောက်ကြမ်းနေမှာတိုက်ရိုက်ပြန်တမ်းပြေးခဲ့ပါတယ်ဒီလေရင်နဲ့လိုက်ပါသူတွေကမှဂျပန်စီးပွားရေးလုပ်ငန်းရှင်အများအပြားပါဝင်ပြီးဂျပန်ကုမ္ပဏီဝန်ထမ်းတွေကတော့သူတို့ရဲ့လုံခြုံရေးအတွက်စိတ်ပူးပြီးသူတို့အထက်အရာရှိတွေကပြန်လည်ခေါ်ယူခဲ့ကြတာဖြစ်ပါတယ်။ဂျပန်ကိုပြန်သွားသူတွေထဲမှာစစ်မှုလုပ်ငန်းလုပ်ကြတဲ့သူတွေပါဝင်ပြီးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်နိုင်ငံတွင်းလုံခြုံရေးကအခြေအနေတွေမရေမရာဖြစ်လာတဲ့အတွက်တမတ်ကာလအထိမနေနိုင်တော့ဘဲပြန်လည်ထွက်ခွာသူတွေပါပါတယ်။လုပ်ငန်းရှင်တဦးကတော့သူနဲ့လက်တွဲအလုပ်လုပ်နေသူတွေထဲမှာအလုပ်လာလုပ်သူတွေရှိတယ်လို့ဆောင်ချိုရေးကောင်းရှိအမိန့်ကိုအာခံပြီးဆန္ဒပြသူတွေပါရှိနေတဲ့အတွက်အလုပ်လုပ်ရတာတိတ်ကိုခက်ခဲကြောင်းပြောပါတယ်။ ENA လေကြောင်းလိုင်းဟာ COVID-19 ကာယောဂါမတိုင်ခင်ကမြင့်စဉ်ပုံမှန်ရန်ကုန်နရီတာတိုက်ရိုက်ပြေးဆွဲနေတာဖြစ်ပြီးကာယောဂါကူးစက်မှုတိုးလာချိန်မှာလေကြောင်းပြန်တမ်းမှုအစီအစဉ်တချို့လျှော့ချခဲ့တာဖြစ်ပေမဲ့စစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့လုံးဝမပြေးဆွဲဘဲဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။